မြန်မာနိုင်ငံမှာအရသာစုရကိုဖေရှားပြီးစစ်တပ်ကအာဏာသိမ်းတာ၃နှစ်မြောက်နေမှာပဲထမ်းရောက်မြန်မာနိုင်ငံသားတွေစစ်ကောင်စီကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဘကောက်မြို့တော်မှာသာမကမြန်မာနိုင်ငံနဲ့နေဆက်မဲဆောက်မြို့မှာပါစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေလုပ်ခဲ့ကြပါတယ်။ဒီကြောင့် VOA မြန်မာပိုင်းထိုင်းချီဆိုင်သတင်းတောက်မအေးမှာပြောပြပေးပါအောင်ခင်ဗျာ
။ထိုင်းနိုင်ငံဘန်ကောက်မြို့ကကုလသမဂ္ဂရုံးရှိမှာတော့ထမ်းရောက်မြန်မာတွေစုပေါင်းပြီးစစ်အာဏာသိမ်းတဲ့၃နှစ်ပြည့်နှစ်မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ
်
မြန်မာစစ်ကောင်စီကိုအရေးယူရေးကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူရေးကုလသမဂ္ဂထံကိုအိတ်ဖွင့်ပေးစာပေးခဲ့ကြပြီးအခုလိုပြောသွားခဲ့ပါတယ
်။ကုလသမဂ္ဂလုံခြုံရေးကောင်စီ UNSCG ရဲ့နိုင်ငံတော်များ၏ဒေသရေးကိုထောက်ခံအားပေးတဲ့အနေဖြင့်စစ်သေး၏အစ်ကဲ့ရဲ့တိုင်းရေးဒီထံမှာတည်ထောင်မှုများကိုစတင်ပြီးဆောင်ရွက်လာတဲ့မြန်မာနိုင်ငံတော်များ၏အကြောင်းမရှိသောဆေးရုံဒုက္ခများကိုအမှန်တကယ်ဖြေရှင်းတဲ့အခွင့်အရေးအတွက်အမှန်တကယ်နိုင်တဲ့အမှန်တကယ်မကြည့်ရောက်သေးတော့ဟာ
လာတူပဲထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာလဲမြမရေးတက်ကြွလှုပ်ရှားသူတွေကအဖြူရောင်ကမ်ပိန်းလှုပ်ခဲ့ပြီးစစ်အာဏာသိမ်းမှုကိုစတင်ကန့်ကွက်ခဲ့ကြပါတယ်
။ဖေဖော်ဝါရီ၁ရက်နေ့မှာ Unity Hope Foundation 88မျိုးဆက်ငင်းရရင်နဲ့ဖွင့်လင်းအဖွဲ့ NDLA Youth Empowerment WARC အဖွဲ့အစည်းတွေကစေဘဆိုင်ရာဆရာဆရာမများနဲ့တက်ကြွလှုပ်ရှားသူတွေကတိတ်ဆိတ်ငြိမ်သက်တဲ့အဖြူရောင်လှုပ်ရှားမှုတွေလုပ်ခဲ့ကြတယ်လို့ကျမကြီးအသိပညာပေးဟောပြောပွဲတွေကိုလည်းနေဆက်တစ်ချောင်းမှာလုပ်ခဲ့ကြပါတယ်။88မျိုးဆက်လည်းဖြင့်2021ခုနှစ်မှာမိသားစုလိုက်ဖမ်းဆီးခံရသူလည်းဖြစ်တဲ့ဒေါ်ကြီးဆွေကစစ်တပ်အာဏာသိမ်းတာ၃နှစ်ပြည့်နှစ်မှာအဖြူရောင်လှုပ်ရှားမှုကိုလုပ်ခဲ့ကြအောင်၃နှစ်အတွင်းမှာတော့ဒီမိုကရေစီလိုလားသူတွေဘက်ကလည်းအားတာမှုတွေရှိခဲ့ကြအောင်အခုလိုပြောဆိုသွားခဲ့ပါတယ်
။ဖြူရောင်ကမ်ပိန်းနဲ့ silent ပေါ့နော်။တိတ်ဆိတ်စွာနဲ့လုပ်ခဲ့ပါတော့။အဲကျမတို့ဒီ၃နှစ်ကာလအတွင်းမှာဆိုရင်တော့ဗောနော်တက်မတော့ဒါအများကြီးလဲဟိုလက်လက်ချလာတာလေးရှိရဲ့ဒီဒေါ်လာကြီးအင်အားစုတွေကအနေအထားယူလိုက်တာတွေလည်းအများကြီးရှိရဲ့စိုက်ပွဲတွေကလည်းမမတပီလုံးမှာဟိုဖြစ်နေတာတွေရှိရဲ့ဗောနော်စိုက်ပွဲရှိရဲ့နေမီစိုးမိုးမှုအပိုင်းမှာလည်းတိုင်းရင်းသားလက်နက်ကိုင်တွေအများကြီးစိုးမိုးနိုင်ခဲ့တာဗောနော
်ဘန်ကောက်မြို့မှာလုပ်တဲ့ဆန္ဒပြပွဲကိုတော့ထိုင်းရောက်မြန်မာတွေယာနဲ့ချီပြီးပါဝင်ခဲ့ကြတယ်လို့နေဆက်တစ်ချောင်းမှာလည်းစစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့လှုပ်ရှားမှုတွေကိုတက်ကြွလှုပ်ရှားသူတွေကစုပေါင်းလှုပ်ဆောင်ခဲ့ကြပါတယ်ရှင်။